ပြီးလို့ရှိရင်အောက်ကိုဆက်ကြစို့မေတ္တာဘာဝနာအားထုတ်တော်သူသည်တဲ့နံပါတ်1လို့တက်တော်မယ်ဘာဝနာကိုပြည့်စေတတ်သောပုဂ္ဂိုလ်6ဦးကိုလည်းပါတယ်လေပြီးအပ်ဤဆိုတဲ့စကားလုံးပါပြန်ပြီမဟုတ်လားဒါဆိုရင်မေတ္တာဘပွားမီကြိုတင်ပြုပွဲဟလာပြုပွဲပြီးသွားတော့တိပွဲများမှာနံပါတ်1ကဘာဝနာမပွားမီရှင်းဥစွာစင်ခြင်းဖို့ဟုတ်ရဲ့လားဒါကိုသိရမယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စင်ញာခြင်းအကြောင်းရောမသိရဘူးလားပြီးရင်ဘာရွယ်ချက်နဲ့တို့တွေအားထုတ်မယ်ဆိုတာရောမသိရဘူးလားသိပြီးနံပါတ်1အချက်ဘာဝနာကိုပြည့်စေတတ်သောပုဂ္ဂိုလ်6ဦးကိုလည်းပါတယ်လေပြီးအပ်ဤဆိုတာပါထားပြန်လားမပါထားဘူးလားဒါဆိုလေဒါလည်းမေတ္တာမပွားမီကြိုတင်သိရမယ်ပေါ့မေတ္တာပွားတော့မယ်ဘာရွယ်ချက်နဲ့ပွားမလဲလို့ပြောရင်ခုနကအပြည့်ရှိတဲ့ဒေါသကနေစိတ်ကိုခွာဖို့ရယ်ဟလာတိခန့်ခြင်းနဲ့စိတ်ကိုရှင်ဖို့ရယ်ပွားတော့မယ်ဘာလို့လဲဆိုတော့ဒီဒေါသကိုပယ်ဖို့တနည်းအားဖြင့်တိခန့်ခြင်းခန္ဒီကုံကိုရဖို့ကိုစ조사တော့မယ်ဒါပေမဲ့တဲ့မပွားခင်ဘာဝနာကိုပြည့်စေတတ်တဲ့ဆိုတော့ဘာဝနာဆိုဘယ်ဘာဝနာမေတ္တာဘာဝနာအဲ့စကားလုံးတွဲသိရမယ်နော်ဒီမှာတော့မေတ္တာလို့ထည့်မသွားဘဲနဲ့မေတ္တာဘာဝနာကိုပြည့်စေတတ်သောပုဂ္ဂိုလ်6ဦးသိရပါမယ်တဲ့အဲ့တော့ဒီဘက်မှာဘာဝနာကိုပြည့်စေတတ်သောပုဂ္ဂိုလ်6ဦးဆိုတဲ့ခေါင်းစဉ်ကိုလိုင်းထားတော့ပေါ့ပြီးရင်လက်သေးခွေးထဲမှာပုဂ္ဂလဒေါသ6ဦးလို့လည်းတတ်ထားလိုက်ဘာဝနာကိုပြည့်စေတတ်တဲ့ပုဂ္ဂိုလ်6ဦးကိုတနည်းအားဖြင့်ပုဂ္ဂလဒေါသဒေါသဆိုတာအပြစ်ပဲမဟုတ်ဘူးလားဒါဆိုရင်မေတ္တာဘာဝနာကိုပြည့်စေတတ်တဲ့ပုဂ္ဂိုလ်6ဦးကိုပါဠိလိုပုဂ္ဂလဒေါသစာမေးပွဲမှာမိခိုးနေပါလာရင်ပါဠိပါလာကြောင်သွားမှာဆိုလို့မေတ္တာဘာဝနာကိုဖြည့်စေတတ်သောပုဂ္ဂလ6ပုဂ္ဂလဒေါသများကိုဖော်ပြပါလို့ပြောရင်ဘာမှမသိပဲနေမယ်ဟလားပုဂ္ဂလဒေါသဆိုတာမေတ္တာဘာဝနာကိုဖြည့်စေတတ်တဲ့ပုဂ္ဂိုလ်ဘယ်နှဦးရှိလဲ6ဦးပုဂ္ဂလဒေါသပုဂ္ဂိုလ်ဦးကိုတိကျဖော်ပြပါလို့ပြောရင်လည်းသိရမယ်ဟုတ်ပြီနော်ကဲအဲ့ဒီ6ဦးမှာဓမ္မမိတ်ဆွေများဖတ်ရအောင်နံပါတ်1အပိယပုဂ္ဂိုလ
်
အတိပိယလို့မဖတ်ရအောင်အတိပိယเนาะအတိဆိုအလွန်အကိုဖြစ်မဖြစ်ရအပေါ်ကတော့ပိယရဲ့စံကျင်ပဲဆိုအပိယဆိုချစ်တာမဟုတ်လားပိယစေဆိုပြီးကြားဘူးပါလေအဲ့တော့တခြားမကြားဘူးတော့ပိယစေတော့ကြားဘူးတာပေါ့ဟုတ်ပြီနော်ပိယဆိုချစ်တယ်အပိယဆိုတော့မချစ်တာပေါ့နောက်တစ်ခုကြတော့အတိတ်ပြရလို့မဖတ်ရဘူးအတိဆိုအလွန်အလွန်အလွန်ပြရဆိုချစ်တာပေါ့အလွန်ချစ်တဲ့သူကြတော့အတိတ်ပြရအတိနဲ့ပြရနဲ့မှာအပေါင်းလေးကိုဖြုတ်လိုက်တော့ပတ်တလုံးဆင့်လိုက်တော့အတိတ်ပြရပေါ့ဟုတ်ရဲ့လားကဲဒါဆိုရင်ပြောဆက်ဖတ်ပါဦးအတိတ်ပြရပုဂ္ဂိုလ
်
မေဇတ္တပုဂ္ဂိုလ
်မရှိမဟုတ်
ဟမ်လိင်္ဂဝိတဘာကဟောဗာနဲ့ဝိတဘာကလိင်္ဂတွေဝိတဘာကတဘာကဆိုသဘောတူတာလေဝိတဘာကဆိုတော့သဘောမတူဘူးပေါ့ဘာတွေသဘောမတူတာလဲလိင်္ဂဆိုတော့လိင်နေသဘောမတူတာပေါ့နားလည်ပြီနော်ကဲဒါဆိုရင်လိင်္ဂဝိတဘာကပုဂ္ဂိုလ်ကဲဟုတ်နားလည်ပြီကဲအဲ့ဒါပြီးအောက်ကိုဆက်မယ်ဘာဝနာကိုပြည့်စေတတ်သော
ပုဂ္ဂိုလ်သာဟုလို့ရင်သတ္တိယပုဂ္ဂိုလ်အေရိယပုဂ္ဂိုလ်ဝိသတ္တပုဂ္ဂိုလ်နှင့်ဝေရီပုဂ္ဂိုလ်ဟူသောဤပုဂ္ဂိုလ်၏ဟူသော၌မေတ္တာကိုရှေးဥစွာမပါသိ
ဒါဆိုရင်6ယောက်ထဲကဒီ4ဦးမှာမေတ္တာကိုရှေးဥစွာမပွားသင့်လို့ပြောတော့စစွာဥဒါမပွားနဲ့နောက်ပိုင်းတော့ပြန်ပွားလို့ရမရရတယ်ဒါမဲ့အစမှာတော့ဒီ4ယောက်ထဲကဘယ်တယောက်ကိုမှစပွားလို့မရဘူးတဲ့ဟုတ်ပြီနော်ကဲနာမခခွေ
သူတို့ရဲ့ကိုယ်ကအာယုကြီးရေမေတ္တာပွားခြင်းဟုဆိုလို့
ဟုတ်လားသူကြတော့တီးတန့်အနေနဲ့မပွားသင့်ဘူးတဲ့တယောက်တည်းလိန်ကဝိသဘာကဆိုလိန်သွေးမတူတဲ့သူဆိုတော့မိန်းမတယောက်ကမေတ္တာပွားရင်ယောက်ျားကိုမေတ္တာပွားလို့မရဘူးယောက်ျားကလည်းမိန်းမကိုမပွားရအဲ့ဒီလိုမပွားရဆိုတာတီးတန့်အနေနဲ့ဟုတ်လားအဲ့ဒါဒီနေရာမှာအလုံးစုံသောဟုတ်လားပုရိသယောက်ျားတွေအလုံးစုံသောအဋ္ဌိယမိန်းမတွေလို့ခြုံပွားရင်တော့ရမရရတယ်နော်တပ်ပါအဋ္ဌိယောတပ်ပေပုရိသဒါလိုမျိုးခြုံပွားရင်တော့ရမရရတယ်ဒါပေမဲ့တီးတန့်ဟာလားအမျိုးသမီးတယောက်ကသူ့ခင်မွန်းကိုတီးတန့်ပွားလို့မရဘူးအမျိုးသားကလည်းသူ့အမျိုးသမီးကိုပွားလို့မရတီးတန့်အနေနဲ့ဆိုတာတူဒီတခါလေသေချာဆိုင်ပြီးတော့အာယုံပြုတ်ပြီးတော့မပွားနဲ့တဲ့ဟုတ်ပြီနော်ဒါပေမဲ့ခြုံပွားရင်နော်ဒါပေမဲ့နောက်ပိုင်းမေတ္တာဘာဝနာကိုသိနိုင်နှင်းလာပြီဆိုရင်တော့ပွားလို့ရောမရဘူးလားရပါတယ်ဒါလေးလည်းသဘောပေါက်ပါမယ်ကဲနောက်တစ်ခုနံပါတ်6ကာလကြတာပုဂ္ဂိုလ်၌လုံးဝမပွားခြင်းဆိုတာတည်သွားတဲ့သူကိုမေတ္တာလုံးဝပွားလို့ဒါဆိုရင်ဘာဝနာကိုပြည့်စုံတတ်တဲ့ပုဂ္ဂိုလ်6ဦးပဲစားစွာဦးမပွားခြင်းနာ4ယောက်တီးကြမပွားခြင်းနာ3ယောက်လုံးဝမပွားခြင်းနာ3ယောက်ဒါဆိုရင်အဲ့တရားလေးနဲ့ပတ်သက်ပြီးတော့အပေါ်မှာဘာဝနာကိုပြည့်စုံတဲ့ပုဂ္ဂိုလ်6ဦးဆိုပြီးပြန်ရေးထားတာမရှိဘူးလားအဲ့ဒီမှာတက်ပြီးတော့တက်ကနေ၄အထိပေါ့၄အထိပြီးရင်လိုင်းပါလေးပိတ်လိုက်ပေါ့ဟုတ်လားလိုင်းပါလေးကိုရှေ့ရှေ့လေးဆွဲလိုက်ရှေ့ရှေ့လေးဆွဲပြီးလို့ရှိရင်အဲ့ဒီ၄ယောက်ရဲ့ဘေးမှာစာရီလွတ်နေတဲ့နေရာရှိတယ်လေအဲ့ဒီရဲ့ဘေးမှာခေါင်းလိုက်ကလေးပြန်သွားပြီးတော့ရှေးဦးစွာမပွားသင်လို့ရေးထားလိုက်ပေါ့ဟုတ်ပြီနော်ဒါဆိုရင်ဒီ၄ယောက်ဒီရှေးဦးစွာမပွားသင်လေပြီးလိုင်းပိတ်လိုက်ပြီးတော့ဟိုဘက်မှာဘေးလေးမှာတောင်းလေးလိုက်လေးပြန်ထားပြီးတော့စစွာဦးရှေးဦးစွာမပွားသင်ရရလားပြီးပြီဆိုရင်လိန်ကဝိသဘာကပုဂ္ဂိုလ်ပြီးရလေနံပါတ်5ပြီးတော့လေလိုင်းလေးပိတ်လိုက်ပေါ့သူ့ရဲ့ဘေးကြရင်သီးသန့်မပွားသင်ဟုတ်ပြီလားတခါကာလကတ္တသေသောသူပြီးရလေလိုင်းပိတ်လိုက်ပေါ့အောက်ကဆာနဲ့မရောစေခြင်းလို့လိုင်းပိတ်လိုက်ပြီးရင်ဒီဘက်ကျတော့လုံးဝမပွားသင်ဆိုတော့ကျွန်တော်တို့ကမပွားသင်ကိုစာရှိကြီးမြေးကြီးတက်ချေလေးတွေခတ်ထားလိုက်ရုံပဲပေါ့စာစွာဦးဒါမှမဟုတ်ရင်ရှေးဦးစွာရှေးဦးစွာတီးသန့်လုံးဝဆိုပြီးသုံးခုချက်လိုက်ရုံပဲဟုတ်ပြီနော်ရှေးဦးစွာတက်ချေခတ်တီးသန့်တက်ချေခတ်လုံးဝတက်ချေခတ်ဆိုရင်ကိုကြားရမှာသုံးခုပဲရှေးဦးစွာဘယ်ပုဂ္ဂိုလ်တွေရှေးဦးစွာမပွားသင်ဘူးလဲဆိုတော့ပြန်ကြည့်လိုက်တော့အပိယရယ်အတိပိယရယ်မေဇတရယ်ဝေရီရယ်မြန်မာလိုပြောရင်မချစ်အပ်မုန်းအပ်သောပုဂ္ဂိုလ်ဆိုတော့အဲ့မှာမုန်းလေးကိုအယောင်ချေလိုက်အတိတ်ပိယဆိုတော့အလွန်ချစ်အပ်သောပုဂ္ဂိုလ်မှာလွန်ချစ်ကိုအယောင်ချေလိုက်မေဇဒပုဂ္ဂိုလ်မှာမချစ်မမုန်းအလေအလတ်ပုဂ္ဂိုလ်မှာလေလေးကိုအယောင်ချေလိုက်ဟုတ်ပြီနော်တခါဝေရီမှာယန္တုမှာယန်လေးကိုအယေချေလိုက်ရင်မောလွန်ချစ်လေရန်ဆိုပြီးစာချက်လို့ရပါတယ်ဟုတ်ပြီနော်မောလွန်ချစ်လေရန်ပါဠိမကြီးနဲ့မုန်းနဲ့ဆိုတော့ပါဠိလိုပြောရင်အပိယလွန်ချစ်ဆိုတော့အတိတ်ပိယလေဆိုတော့မဇ္ဇဒယံဆိုတော့အတန်းထဲမှာအရာချက်အဲ့ဒါဒီစစွာဦးမပွားတင်တာဟုတ်ပြီနော်နောက်တစ်ခုအောက်ကိုကြည့်တော့လိန်ကဝိတဘာကလိန်အသွင်ကွဲပြားတာကြတော့သီးသန့်မပွားသင်ဆိုတော့တူတဲ့ကွက်ပြီးတော့မပွားသင်ဟုတ်ပြီနော်နောက်တစ်ချက်ကာလကတ္တကြတော့တေတဲ့သူဒီလုံးဝမပွားသင်ရပြီပေါ့ဟောအဲ့ဒါလေးကိုသိပြီကဲအောက်ကိုစင်းမယ်ဘာဝနာကိုပြည့်စုံတတ်သောပုဂ္ဂိုလ်6ဦးတို့တွင်ဆိုတာပါတယ်နော်အဲ့ဒီမှာကာကြီးအပိယပုဂ္ဂိုလ်ဆိုတာတွေ့တလားအဲ့ဒီမှာကျမကကျေးဇူးတော်ရှင်သပြေကံဆရာတော်ဖရာကြီးရဲ့လင်္ကာလေးကျမရေးပေးမှာမို့လို့အပိယပုဂ္ဂိုလ်ပေါ်မှာမုန်းထားတသူလို့ရေးထားကာကြီးမှာလေဘာဝနာကိုပြည့်စုံတတ်သောပုဂ္ဂိုလ်6ဆိုရဲအောက်အပိုက်နော်ခုနဇယားမဟုတ်ဘူးနော်ကာကြီးအပိယပုဂ္ဂိုလ်ပေါ်မှာမုန်းထားတသူမုန်းထားတသူအတိတ်ပိယပုဂ္ဂိုလ်ရဲ့ပေါ်မှာလွန်ချစ်သူနှင့်လွန်ချစ်သူနှင့်မေဇတ္တပုဂ္ဂိုလ်ပေါ်မှာလေလူတဲ့ဖြာလေလူတဲ့ဖြာဝေရီရဲ့အပေါ်မှာယန္တုမှာဟုတ်ပြီနော်ယန္တုမှာ ပြီးဤပုဂ္ဂိုလ်၄ဦးလို့ဆိုတာတွေ့တယ်လားဒက်ရှ်လေးခံမေတ္တာမစလင်မေတ္တာစမပွားနဲ့တဲ့မေတ္တာမစလင်မုန်ခါတသူလွန်ချစ်သူနဲ့လဲလူတဲ့ဖျာရန်သူမှာမေတ္တာမစသည်မေတ္တာမစသည်နဲ့ပုဂ္ဂိုလ်ပြောပါဆိုရင်မုန်ခါတဲ့မုန်ခါတသူဆိုတော့မုန်းတဲ့သူဟုတ်လွန်ချစ်သူဟုတ်ပြီနော်အလဲအလွန်ချစ်တဲ့သူလဲလူဆိုတော့မေဇတ္တာဆိုတော့မချစ်မမုန်းပေါ့စာမေးဝဲကြတော့အလဲလူအလဲကလူစကားဝဲကြီးဖြစ်နေဦးမယ်အလဲဆိုဘဲလဲလဲမချစ်မမုန်းအဲ့လိုသွားအောင်နော်တော်တော်ကြာအလဲလူဆိုတော့ဘယ်နာအလဲလဲကုသုံးယောက်ထိုင်အလဲပုတ်အလဲကောင်ပုတ်ကိုတော့စမပွားနဲ့ဈေးတွေပွားဖြစ်နေဦးမယ်နော်ဘဲအလဲလူမချစ်မမုန်းအဲ့ဒီကစာမေးပွဲမှာမေဇတ္တပုဂ္ဂိုလ်တော့ရေးတတ်တယ်မြန်မာလူပြောတော့အလဲလူဖြစ်ပါသည်လို့ရေးလို့မရဘယ်အလဲမချစ်မမုန်းနံပါတ်1အပိယဟလာအပိယဆိုမုန်းတာနံပါတ်2အတိတ်ပိယလွန်ချစ်သူဆိုမချစ်မမုန်းမှမေဇတ္တပေါ့စာမေဇတ္တပုဂ္ဂိုလ်ပါဠိလိုရေးပြီးဒီဘက်မှာမချစ်မမုန်းအလဲလူဆိုပါမယ်နော်တော့ကြာအလဲလူဆိုပြီးတော့ရေးလို့မရဘူးနော်ရှင်းတယ်နော်ပြီးတော့ရန်သူတက်ပြားဆိုတော့ဟလာဝေဒီပေါ့မေတ္တာမစသည်ဆိုဆောင်းလင်္ကာလေးကိုကြက်တက်တဲ့သူဆိုလင်္ကာလေးကျက်ပေါ့အဲ့ဒါလေးကြတော့ဟလာကိုယ်စကားပြောတာဗာညာကျရင်ရွတ်ပြတော့လူထင်ကြီးတာပေါ့ဟလာကိုယ်စာမေးပွဲအတွက်ဆိုရင်တော့အပေါ်မှာအတိုင်းပဲကြိတ်မရောမရဘူးလားမောလွန်ချစ်လေရန်ကိုယ်လိုရင်းမကြိတ်ရင်လေမောလွန်ချစ်လေရန်ကျေးဇူးတော်ရှင်ဆရာတော်ကြီးတွေကြတော့လှအောင်ရေးတာပေါ့တတိယကဆရာတော်ဘုရားကြီးရေးတာနော်ကဲနောက်တစ်ခုလိန်ငဝိသဘာကပုဂ္ဂိုလ်ကြတော့အဲ့ဒီရဲ့ဘေးမှာလိမ်မတူရာဘေးမှာပဲရေးပေါ့လက်သေးကွင်းလေးရဲ့ဘေးမှာပဲလိမ်မတူရာအောက်ကကာလကတ္တလုံးဝမပွားသင့်ဆိုတာပေသူမှာဟုတ်ပြီနော်ပေသူမှာပြီးရင်ဒက်စ်လေးခံမေတ္တာမပွားနေတဲ့လိမ်မတူရာပေသူမှာမေတ္တာမပွားနေတဲ့မေတ္တာမပွားနဲ့လို့ပြောထားတယ်ဟုတ်ပြီနော်ဒါဆိုရင်ကိုယ့်အကူတော့သိရမှာပေါ့တေသူမှာတော့လုံးဝမပွားဘူးအဲ့ဒီမှာမေတ္တာမပွားနဲ့မှာကိုယ်သိရမယ်လိမ်မတူရာကြရင်ပြီးသတ်ဟုတ်ပြီနော်တေသူမှာကြရင်လုံးဝမပွားနဲ့ဆိုတာမှာအချက်ပါရမယ်ပြီးသတ်ရဲ့လုံးဝရင်ဟုတ်ပြီနော်စမပွားပြီးသတ်မပွားလုံးဝမပွားဒါဆိုရပြီကဲအောက်မှာအကြောင်းတရားချက်သွားတော့မယ်မပွားစေအပ်သောအကြောင်းများခေါင်းစဉ်လေးလိုင်းတာထားမပွားစေရတဲ့အကြောင်းများနံပါတ်1အပိယပုဂ္ဂိုလ်ဘာလို့စမပွားရတာလဲတကယ်ပြောပါဦးမုံအပ်သူကိုချစ်ရသည်ဆိုတာမေတ္တာဆိုတာအကျိုးလိုလားချမ်းသာစေတာမဟုတ်လားအဲ့တော့ကိုကအင်မတန်မုံတဲ့သူဤသူတော်ကောင်းသည်ကျမ်းမာပါစေချမ်းသာပါစေဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေလို့ပွားနေမုန်းနေတာဆိုသူဘလို့လို့ဟလာကျမ်းမာစေခြင်းမလဲမြန်မြန်သေးရင်တော့ကောင်းတယ်လို့စိတ်ကဖြစ်နေတဲ့အချိန်ပြောတာပါဟုတ်တယ်လားကျမ်းမာပါစေဆိုမလာတော့ဘူးမရဘူးအတင်းလို့ပွားရင်ဗဇက်ကသာယွတ်နေတယ်စိတ်ကဘာဖြစ်နေလဲဖြစ်နေတယ်မဟုတ်လားဒါကြောင့်စစွာဦးမပွားနဲ့လို့ပြောတာအဲ့ဒီအချိန်မှာဘာဖြစ်မလဲပင်ပန်းမယ်နံပါတ်1အတိတ်ပြရအလွန်ချစ်တဲ့သူကိုအလွန်ချစ်တယ်ဆိုတော့ကလောဘအားကြီးမနေဘူးလားသူ့ကိုဟိုတိတ်မချစ်အောင်အလေအလတ်ထားတယ်ဆိုတာမချစ်အောင်မမုန်းအောင်အဲ့ဒီဒီဂရီစင့်ဖို့ဆိုရင်လေပင်မနဲ့အလေအလတ်ဆိုတာဘာကိုပြောတာမေဇတ်တာဆိုတာမချစ်အောင်လေအရင်ကြီးမချစ်အောင်လေစူးစမ်းရမယ်လေအရင်ကြီးချစ်နေရင်ဘာဖြစ်လဲလောဘပဲလေဟုတ်တယ်လားအဲအဲ့ဒါကိုမုန်းလဲမမုန်းအောင်အလေအလတ်လို့ထားဖို့ဆိုရင်လေပင်ပန်းလားမပင်ပန်းအောင်လားပင်ပန်းနဲ့ဆက်မယ်ဖိုးအလွန်ချစ်သူအာအမလေးအလားလေလေးတိုးမာတော်မှအင်မတန်ဟိုစိုးရိမ်နေတာမျိုးဖြစ်နေရင်လေသူ့မေတ္တာပွားရဲဆိုတော့မေတ္တာလို့ကိုယ်ကထင်နေပေမဲ့တကယ်တော့ချစ်တာကြီးဖြစ်မနေဘူးလားတဲ့အဲ့တော့အလွန်ချစ်ရတဲ့သူဆိုတဲ့မှာမင်းကသင်ခဲ့တယ်လို့ဒီဟာတိတပေမလည်းဖြစ်နိုင်တာပဲတဏပေမရောဖြစ်နိုင်တယ်တဲ့ဟုတ်ပြီနော်ဒါကြောင့်ဒီပုဂ္ဂိုလ်ကိုလည်းစစွာမပွားနဲ့မပွားနဲ့သွားပွားရင်းနဲ့သူကတိတ်ဟိုဘက်ကိုသွားရင်တွေ့တာမှုဘက်သွားရင်လောဘဘက်ໃຫရင်တော့မယ်က တခုခုဒုက္ခရောက်ရည်လဲသွားဒေါသပဲရောက်မယ်အဲ့ဒေါသရိုးရိုးဒေါသမို့တောကပဲရောက်သွားမယ်တဲ့နားလည်ပြီနော်ကဲနဘက်ကငယ်မစ္ဆတအလေအလတ်တဲ့ဟာလာမချစ်လည်းမမုံမချစ်တဲ့ပုဂ္ဂိုလ်မမုံတဲ့သူကိုကြတော့လေသူ့ကိုဟာလာဤသူတော်ကောင်းဒီကျမ်းပါပါစေချမ်းသာပါစေမေတ္တာပွားနေရင်လေတဲ့စကားဟုဆိုတော့သူ့ပေါ်မှာတိတ်ပြီးတော့အစီအကံမရှိဘူးတကယ်လေအကျိုးလိုလားတဲ့စိတ်လေမရှိနေတော့အဲ့ဒါလေစကားဟုမှမဖြစ်နိုင်သေးပါဘူးတဲ့ကရန်သူရန်သူဆိုတဲ့ကကိုယ့်ရဲ့ပျက်စီးရာပျက်စီးကြောင့်လှုပ်ထားတာဆိုတဲ့ကမေတ္တာပွားဖို့သူ့ပေါ်စတင်လိုက်တာနဲ့အာယုံလေးဒီပုဂ္ဂိုလ်ပေါ်တင်လိုက်တာနဲ့ဒေါသအရင်ဆုံးထွက်လာမယ်တဲ့ထို့ကြောင့်ဤပုဂ္ဂိုလ်၄ဦးတို့၌လိုင်းပိတ်လိုက်ကြစို့အဲ့တော့ဤပုဂ္ဂိုလ်၄ဦးစာလိုင်းကြမေတ္တာ၈ဦးစွာမပွားလိုင်းကြပေါ့ဟုတ်ပြီနော်ပုဂ္ဂိုလ်၄ဦးမေတ္တာကို၈ဦးစွာမပွားအဲ့ဒီဒီပုဂ္ဂိုလ်၄ဦးကပြောရင်မောလွန်ချစ်လေရန်မဟုတ်ဘူးလားအဲ့ဒါလေးမှတ်ထားပြီးတော့ရှေးဦးစွာမပွားရခြင်းဆိုပြီးတော့အကြောင်းပြပါဆိုဆာမွဲပရိုစနဲ့ပြောရင်ဒီလေးချက်ဖြေရလိမ့်မယ်ကဲနောက်တစ်ချက်လိန်သွင်းကွဲပြားတဲ့လိန်ကဝိသဘာကပုဂ္ဂိုလ်ကိုတီးသက်မပွားရတာဘာလဲလို့ပြောရင်ဖတ်ရအောင်လိန်အသွင်းကွဲပြားသောပုဂ္ဂိုလ်၌လိုင်းကြမယ်တဆွဲမှုရာဂဖြစ်တတ်သည်တိလိန်မတူတဲ့သူကိုတီးကြပွားရင်တဆွဲမှုရာဂဆိုတော့မေတ္တာပွားရင်းနဲ့ဘယ်ဘက်ကိုရောင်တော့ရောင်သွားတတ်လဲရောက်သွားတတ်လဲရာဂပဲအဲ့ဒါနဲ့ပတ်သက်ပြီးတော့တာတကဝိသုစာမွဲမှာမေးသိရှိပါတယ်ဖတ်ရအောင်အမတ်ဤအဲ့တော့နိုင်ငံနဲ့တိုးဝေးတိုက်ခိုက်တယ်ဆိုတာကိုကနားမလည်မှဆိုလို့ပေါ့နော်သူကဟာလာဒီနေရာမှာဥပောသထတီလာကိုသူစောင့်တာပေါ့ဒီနေ့တော့မြတ်တော်အချင်းနဲ့နေမယ်မြတ်တော်အချင်းနဲ့နေမယ်ဆိုတော့ဥပောသထဥပဝတ္တထဥပုတ်တီလာပေါ့နော်မြတ်ဥပဆိုတာမြတ်တော်အချင်းဝတ္တထဆိုတာနေမယ်မြတ်တော်အချင်းနဲ့နေပါမယ်ဆိုတော့အထင်ကတမနာကတံဥပောသထတီလံဆိုတာလည်းဖြစ်ဖြစ်ဖြစ်မယ်နဝင်ကတမနာကတံဥပောသထတီလံဆိုရင်နဝင်ကတမနာကတံဆိုရင်အင်္ဂါ၉ပါးအင်္ဂါ၉ပါးမှာမေတ္တာဘာဝနာအထွတ်တင်ထားတာမဟုတ်ဘူးလားအဲ့တော့မေတ္တာဘာဝနာအထွတ်တင်ထားတဲ့မြတ်သောချင်းနဲ့နေပါမယ်ဆိုတဲ့အတွက်စွန့်ငံကြွားတဲ့မထေမြတ်ကိုအရှင်ဘုရားတဲ့မေတ္တာပွားမယ်ဆိုတဲ့အခါမှာဘလူးကိုမေတ္တာပွားရမယ်ဆိုတော့ချစ်တဲ့သူတွေပွားလို့မှာလိုက်တော့သူ့ချစ်သူကိုရှာလိုက်တော့သူ့ရဲ့ဇနီးကိုသူသွားတွေ့တာပေါ့တွေ့တဲ့အခါမှာမေတ္တာပွားမယ်ဆိုတော့ဥပောသထတီလာနဲ့နေမယ်ဆိုတဲ့ကဇနီးခင်မွန်ကြီးပေါင်းသိလို့မှမရတာဟုတ်လားဒါဆိုရင်အတူတူလဲမနေကြဘူးဟေ့ဆိုပြီးတော့တက်ရောက်တခန်းနေနေတာပေါ့သဘောလို့ပြောပြတာတက်ရောက်တခန်းနေပြီးတော့သူကဥပုပ်သီလကိုညှက်အောင်နေတယ်ဟုတ်လားအပြမစရိယဆိုတော့မမြတ်သောအကျင့်ကနေပြီးတော့ရှောင်ပြီးတော့နေတယ်ဆိုတော့ဗြဟ္မစရိယနဲ့သူနေနေတဲ့အချိန်ဆိုတော့မေတ္တာပွားရမယ်ဆိုသူအကောင်လုံးထိမ့်ခဲ့ပြီ၈ပါးသီလထိမ့်သာပြီးတဲ့အပြင်မေတ္တာပွားတော့မယ်ဆိုတော့သူ့ဇနီးကိုသူကအင်မတန်ချစ်တော့ချစ်တဲ့သူမေတ္တာပွားဆိုဇနီးရဲ့ပုံရိပ်ကိုသူယူတယ်ဗောပရိကမနမိတ်အဲ့ဒီကနေဥက္ကဟနမိတ်ဆိုတော့ဇနီးရဲ့ညနာလေးအာယုံပြုပြီးမေတ္တာပွားရင်းပွားရင်းနဲ့တီးတဲ့ပွားလာတော့သူ့ဘရားကိုသူကအစတည်းကသူကချစ်ပြီးသားဆိုတော့ပွားရင်းပွားရင်းနဲ့မတွေ့ရရင်မနေနိုင်ဖြစ်တာတော့ဟိုကလည်းမှားထားတယ်လေဇနီးကိုလည်းမင်းကလည်းမင်းနေငါလည်းငါပဲဆိုတော့သူကတကားချက်ထိုးထားတာချစ်ပါတယ်ဟုတ်ပြီနော်အဲ့တော့သူ့စိတ်ထဲမှာတိတ်ပြီးတော့ဟိုကဖြစ်လာတော့ဟလာဇနီးကိုတိတ်ပြီးနေတက်လာတဲ့အခါကျတော့သူကတကားကိုနေရန်ကိုသွားပြီးဖွင့်ဖို့သွားပြီးတော့ခေါင်းနဲ့တိုက်နေတာနေမှာပေါ့ဖွင့်တော့ဖွင့်တော့ဖွင့်တော့ဒါဟုတ်ပဲနေရန်နှစ်တိုးဝေးတိုက်ခိုက်တယ်ဆိုတာဒါကိုပြောတာဟိုဘက်ခန်းနဲ့ဒီဘက်ခန်းနော် ဟုတ်လားဒီတိုင်းသွားပြီးတော့အလကားနေရံကိုသွားတိုက်နေတာမဟုတ်ဘူးနော်သဘောပေါက်ပါမယ်ကဲဒါကြောင့်ထို့ကြောင့်လေးအသွင်ကွဲပြားသောပုဂ္ဂိုလ်၌စည်းစံ့အားဖြင့်မြင့်တာမပွားနဲ့ခြုံပွားရင်ရောရတာပေါ့သဘောပေါက်ပါမယ်ကဲနောက်တစ်ခုနံပါတ်6တေးလေသောသူ၌အဓိကလိုင်းကြားမှာဥပ္ပစာကမြတ်သို့တော်လည်းမရောက်ဒါအဓိကမိန်းမယ်အပ္ပနာသို့ပဲရောက်သည်ဒါဆိုတော့ဥပ္ပစာကိုရောက်သွားမယ်လို့ထင်လို့เนาะထင်မှာဆိုလို့ဘာပါပါလဲဇံရဲ့အနီးနားတော်မှာမရောက်ဘူးတော့တဲ့ဒါဆိုရင်တေသူဘွားရင်ဇံအနီးနားတော်မရောက်ဘူးတဲ့တာရကဝိသုဖတ်ပါဦးဒါဆိုရင်သေတော်သူကိုမေတ္တာမပွားရတာနဲ့ပတ်သက်ပြီးတော့တာရကဝိထုမှာယဟန်ငယ်တပါးသည်ဆရာ့အာယုံပြုပြီးတော့မေတ္တာကိုအားထုတ်တယ်တဲ့ဒါပေမဲ့အဲ့ဒီယဟန်ကမေတ္တာမဖြစ်ဆိုတော့အဲ့ဒါဘာကိုပြောလဲဆိုရင်အောက်မှာမေတ္တာပွားဖို့အစီအစဉ်နေတင်ရတော့မှာနော်မေတ္တာပွားဖို့အစီအစဉ်ကိုအရင်ဆုံးမေတ္တာပွားတဲ့အခါမှာသူကအရှင်ဘုရားတပည့်တော်မှာမေတ္တာဇံတမာပတ်ခြေပွန်လာတယ်လို့ပြောတဲ့အတွက်သူကရိုးရိုးပုဂ္ဂိုလ်မဟုတ်ဘူးနော်ဇံရပိဒါပုဂ္ဂိုလ်ဇံရပိဒါပုဂ္ဂိုလ်မှာပုဂ္ဂိုလ်တယောက်နဲ့တယောက်ပေါ်မှာမူတည်ပြီးတော့အာယုံပြူရင်းနဲ့အဲ့ဒီမှာအပ္ပနာဇံအစင့်တိရအောင်စူးဆိုင်ပြီးတော့သွားရမှာဟုတ်ပြီနော်ဇံရကကောင်းကင်ပြန်သွားတာမဟုတ်ဒီအာယုံနဲ့ပတ်သက်ရင်စသွားဦးတည်နေတဲ့အစင့်နဲ့ဟဲ့လားစူးဆိုင်သွားရတယ်ဆိုရင်ဝိတက်ကနေစပြီးတော့ဟဲ့လားဧကကတာတိဆိုဒီပုဂ္ဂိုလ်နဲ့ပတ်သက်ရင်ပထမဇံရတာပေါ့နောက်တစ်ခါကျရင်ဝိတက် level အောင်မလို့တော့ပဲနဲ့ဝိစာရကနေသုံးသက်ရင်နဲ့အပ္ပနာဇံဧကကတာအဖြစ်ပြောရင်ဒုတိယဇံပေါ့နောက်ဆိုရင်လေ့ကျင့်အားကောင်းလာရင်ပီတိကနေဧကကတာအထိသွားလို့ရောမရဘူးလား။နောက်သဖြင့်ဒုက္ခကနေဧကကတာအထိရောမရဘူးလား။ဒါဆိုရင်မေတ္တာသည်ဒီပုဂ္ဂိုလ်တယောက်နဲ့ဇံဝထုတောင်းရင်ပထမဇံကနေသရုတ်ထဇံသွားမှာပေါ့။ဒါကြောင့်မေတ္တာပွားဖို့အစီအစဉ်မှာစနစ်တကျပွားမယ်ဆိုနံပါတ်၈ကချစ်အပ်လေးစားအပ်သောဆရာမိဘကောင်းမေတ္တာပွားရတယ်။ဟုတ်ပြီနော်။မိဘနဲ့ဆရာဆိုရင်နောက်မှမိဘဆိုတာကြရတိကြပေမအနေနဲ့တွေ့နိုင်တာရှိတဲ့အတွက်အကောင်းဆုံးကဆရာကိုပွားရတယ်။ဟုတ်မလားဆရာရဲ့စီညိုလေးစားတာတွေအာယုံပြုပြီးတော့ဒီသူတော်ကောင်းဒီကျမ်းမာပါစေချမ်းသာပါစေလို့အာယုံပြုရင်းနဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်လာရင်ပရိကမနမိတ်ဥက္ကဟနမိတ်ပရိဘာဂနမိတ်တိုင်အောင်ယူပြီးတော့ဇန် level ထိသွားတယ်။ပြီးရင်ချစ်အပ်လေးစားတဲ့ဆရာဘယ်နှယောက်ရှိသလဲရှိရင်အယောက်တန်းအယောက်တန်းအောင်သွားမေတ္တာလိုက်ပြီးတော့ဇန်ဖြစ်တဲ့အထိအနည်းဆုံးသရုတ်ထဇန်ကြီးမဖြစ်တော့မှအနည်းဆုံးပထမဇန်ပြီးနောက်တစ်ယောက်နောက်တစ်ယောက်ဒီလိုသွားရပါလိမ့်မယ်တဲ့။သွားပြီးရင်လေးစားတဲ့ချစ်အပ်တဲ့ပုဂ္ဂိုလ်ပြီးသွားပြီဆိုရင်တော့မိမိအလွန်ချစ်တဲ့ပုဂ္ဂိုလ်ပွားလို့ရပြီ။စားသွားလို့မဟုတ်တော့ဘူး။ချစ်အပ်တာပြီးတော့မှအလွန်ချစ်ကိုသွားတဲ့အတွက်အဲ့ချစ်အပ်ကရိုးရိုးချစ်မဟုတ်ဘူးနော်။အဲ့တော့အလွန်ချစ်တာဖြစ်တဲ့အတွက်ဒါသည်စားသွားလို့မဟုတ်တော့ဘူး။ဒုတိယ level ဖြစ်သွားပြီ။အဲ့ဒီအလွန်ချစ်တဲ့ပုဂ္ဂိုလ်မှလည်းဇန်တိုင်အောင်သွားရမယ်။အဲ့ဒီအချိန်မှာဒီဘက်ကအခန့်ရှိထားတဲ့အတွက်သူကရာဂဘက်ကိုမသွားတော့ဘူးเนาะဒီဘက်ကိုမသွားတော့အလွန်ချစ်ပြီးပြီဆိုရင်တော့အလေလက်ပုဂ္ဂိုလ်အလေလက်ပုဂ္ဂိုလ်ဒီလဲစကားဥဒ္ဒါမပွားပြီမင်းသူဒီဒါတတိယမြောက်အနေနဲ့ပွားလို့ရလားမရဘူးလားပြီးရင်ရန်သူကိုပွားလို့ရသွားပြီရန်သူဆိုတာမုန်းသူနဲ့အတူတူပဲပေါ့ဟုတ်ပြီเนาะအဲ့ဒီလိုအပ္ပနာဇံကိုတူတောင်တဲ့အခါမှာအယဟန်းငယ်တစ်ပါးကအခုဆရာတွေကိုအာယုံပြုတ်ပြီးတော့မေတ္တာအထုတ်နေတဲ့အစ်စ်အဲ့တော့ဒီဆရာနဲ့ပတ်သက်ရင်လည်းမေတ္တာကိုအပ္ပနာဇံသူရောက်သွားပြီ။နောက်ဆရာတယောက်ပွားလဲအဲ့လိုရရင်လည်းနောက်ဆုံးခုဒီဆရာကိုသူပွားတယ်ပေါ့။ဆရာကိုပွားတဲ့အခါကျရင်အခြားဆရာတွေကိုပွားခဲ့သလိုအပ္ပနာဇံကိုသူမရဘူးဖြစ်နေတယ်တဲ့။ဒါကိုလာလျှောက်တာ။ဒါကြောင့်အရှင်ဘုရားတပည့်တော်မှာမေတ္တာဇံတမာပတ်သည်ရှင်းပွန်လျက်ရှိပါသည်။သို့တော်လည်းသ ထိုသမာပတ်ကိုယခုမဝင်စားနိုင်ပါဘာကြောင့်လဲလို့မေးဒီဆရာနဲ့ပတ်သက်ပြီးမေတ္တာပို့နေတဲ့အခါမှာဇန်စင့်တော့မရောက်ဘူးတဲ့အဲ့တော့မထေရကြီးကဘာပြန်ပြောလဲအာယုံကိုပြန်ရှာလိုက်အောင်အာယုံနမိတ်ဖြစ်သူကိုဆိုတော့မင်းကဆရာအာယုံပြန်ရှာကြည့်လို့ဆိုတော့ဆရာသည်ဘာဖြစ်နေလဲသိလွန်သွားတဲ့အတွက်ကြောင့်မေတ္တာပို့လို့မရပါဘူးတဲ့သဘောပေါက်ပြီနော်ဒါလေးတွေကလည်းသတိထားမယ်ဒါကြောင့်အခုကျမတို့ဖောက်တော်ရတို့ဘာလို့ဆိုရင်ကျေးဇူးတော်ရှင်ဖောက်ဆရာတော်ဘုရားကြီးတို့မေတ္တာဇန်နဲ့ပတ်သက်ဒီအစဉ်လေးတွေအတိုင်းကျမတို့သင်ပေးတာပဲသင်ပေးတဲ့အခါမှာအရင်ဆုံးမေတ္တာပွားတဲ့အခါမှာစန့်ကျင်ဘက်လိန်လဲမဖြစ်ရဘူး။နောက်ကိုယ်အရန်ချစ်တဲ့သူလည်းမဖြစ်ရဘူး။နောက်ချစ်တဲ့သူဖြစ်ရမယ်ဆိုတော့ကိုယ်နဲ့လိန်တူပေါ့။လိန်တူကိုယ်လေးစားအပ်တဲ့ဆရာသမားလို့ကိုယ်ပေါ်မှာကောင်းတဲ့သူအာယုံပြုပြီးတော့အရင်ဆုံးပွားတယ်။ဒါကြောင့်အဲ့လိုမျိုးရှာထားတယ်။ခုယဟန်ငယ်ဆိုတော့သူ့ဆရာသည်အမျိုးသားပဲလေလိမ်မတူတဲ့သူမဖြစ်ရသေးဘူးသဘောပေါက်ပြီနော်အဲ့ဒါစက်ပိုင်စက်ကဲဒါဆိုရင်အခုမေတ္တာဘာဝနာမပွားသေးနဲ့ဘာဝနာကိုပြည့်စေတဲ့ပုံကို6ဦးနဲ့ပတ်သက်ပြီးတော့သိသွားပြီဒါဆိုရင်မေတ္တာမပွားမီကြိုတင်ပြုပွဲက5ချက်မေတ္တာမပွားမီကြိုတင်သိပွဲက2ချက်တစ်ချက်ကဟာလာစင်ကျင်ရမယ်အချက်နံပါတ်1ကမေတ္တာဘာဝနာပြည့်စုံတတ်တဲ့အကြောင်းဟုတ်တာစင်ညာနဲ့ပတ်သက်ရေးလဲဘာကြောင့်လဲဆိုတာတွေလဲပတ်သွားပြီ